အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နိုင်ငံသားနှစ်ဦးပါဝင်နိုင်ငံခြားသားအတော်များများကိုဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထားတယ်လို့တာလီဘန်အစိုးရကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။အမေရိကန်နိုင်ငံကိုလည်းသူ့နိုင်ငံသားတွေဖမ်းဆီးထားတယ်ဆိုတာကိုအကြောင်းကြားထားပါတယ်လို့တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကအစိုးရပိုင်းရေဒီယိုအသံလွှင့်ဌာနကိုပြောပါတယ်။ကြာအသေးစိတ်အချက်အလက်တွေနဲ့ဖမ်းဆီးထားသူတွေဘသူဘဝဖြစ်တယ်ဆိုတာကိုတော့ပြောမသွားပါဘူး။အဖမ်းခံထားရတဲ့အမေရိကန်နှစ်ယောက်ထဲကတစ်ယောက်ကတော့ Ryan Corbett ဆိုလို့ဖြစ်တယ်လို့ဆွေမျိုးသားချင်းတွေနဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ကြာအမေရိကန်တစ်ယောက်ကဘာတူလဲဆိုတာကိုတော့မသိရသေးပါဘူး။အာဖဂန်နစ္စတန်ပြည်ဝင်ခွင့်ဗီဇာရှောက်ထားသူတိုင်းတာလီဘန်တို့ရဲ့ဥပဒေကိုလိုက်နာရမယ်လို့ပြောခွင့်ရသူမူဂျာဟစ်ကတိုလိုသတင်းဌာနကိုလည်းပြောဆိုခဲ့ပါတယ်။အမေရိကန်အုပ်ကိုဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာတာလီဘန်တို့ကပထမဆုံးလူသိရှင်ကြားပြောဆိုထားလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေကတပ်ဖွဲ့တွေအာဖဂန်ကနေဆုတ်ခွာသွားပြီးတော့တာလီဘန်တို့ပြန်လည်အာဏာယူအုပ်ချုပ်လာပြီးတဲ့နှစ်အကြာ2022ခုနှစ်ဩဂုတ်လကတည်းကကိုဗစ်အဖမ်းခံခဲ့ရတာဖြစ်ပါတယ်။